မြေပုံမြို့နယ်စညင်းကျေးရွာအနီးမှာမနေ့ကတပ်မတော်နဲ့ရခိုင်တပ်တော် A တို့တိုက်ပွဲတွေဖြစ်ပွားခဲ့တာမှာတပ်မတော်ဘက်ကရဟတ်ရင်3တိုက်ခိုက်ခဲ့တာတွေရှိတဲ့အပြင်ကျေးရွာအနီးကိုလက်နက်ကြီးကြီးတွေကျရောက်ပောက်ကွဲတာတွေရှိရလို့ဒေသခံတွေကပြောပါတယ်။ဒါကြောင့်စညင်းကျေးရွာအုပ်စုကကျေးရွာ9ရွာကဒေသခံတွေဟာမနေ့ကလေးကထွက်ပြေးတိမ်းရှောင်သွားတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကပြောပါတယ်။
တိုက်ပွဲဖြစ်တာကတော့ရွာ၈ဘက်တမိုင်လောက်မှာဖြစ်တယ်။အဲ့မှာရိုးချောင်းတရာတပ်စခန်းကနေပြီးတော့လက်နက်ကြီးနဲ့ပြစ်တော့ရွာနီးနားကျပေါ့အဲ့ရွာတို့တင်းတွေကလည်းအနီးနားကတော်တွေကိုပြင်းနေတယ်ဆိုသူတို့မနေရဘူးတိုက်ပွဲတွေပြီးပြီးတော့ပြန်ပြီးတော့ရွာတဲကိုစစ်သားတွေဝင်မလာဘူးသူတို့ကိုနှောက်ယှက်ပေးမလားစစ်ဆေးပြီးတော့ဖမ်းဆီးတာတွေနှိပ်စက်တပ်ဖြတ်တာတွေရှိမလားဆိုရယ်စိုးရိမ်ပူပန်မှုပေါ့အဲ့ဒါနဲ့သူတို့ညှရှင်းနေမဲ့အကုန်လုံးကန်းထောင်းကြီးဘက်ကိုပြေးတော့ရတယ်
စညင်းအင်ဂျင်ဟင်းခေော်လီသွန်ဆက်ရကျေးရွာ9ရွာကဒေသခံတွေဟာကန်းတောင်းကြီးမြို့နယ်ညောင်ကန်ကျေးရွာတွေကိုထွက်ပြေးတိမ်းရှောင်ကြတာလို့သိရပါဗျ။နေရက်စွန်ခွာထွက်ပြေးရသူအရေအတွက်ဟာစညင်းကျေးရွာဒေသခံ1200အင်ဂျင်ကျေးရွာက260ကျော်ဟင်းခေော်ကျေးရွာက600ကျော်နဲ့လီမွန်နဲ့ဆက်ရကျေးရွာကဒေသခံ400လောက်ရှိပြီးစုစုပေါင်း2000လောက်ရှိရလို့သိရပါဗျ။ကန်းတောင်းကြီးမှာဒုက္ခသည်စခန်းရှိပေမဲ့ညောင်ကန်မှာတော့ဒုက္ခသည်စခန်းမရှိပဲဒေသခံအချင်းချင်းကူညီကြတာလို့စညင်းကျေးရွာအုပ်ချုပ်ရေးမှူးဦးမော်ရွှေတန်းကပြောပါဗျ။
သူတို့ကကျွန်တော်တို့စဉ်းင်းနဲ့အင်ဂျင်ကတော့ညောကန်နဲ့ကန်တို့ကြီးပြန်တဲ့အလျှော့ဝါဒီလေးအိတ်ဒီပဲပြေးကြတော့ကန်တို့ကြီးပဲပြေးကြတယ်ကန်တို့ကြီးမှတော့ဒုက္ခသည်စခန်းမှုသာမျိုးတော့ရှိတာပေါ့ကသူတို့ညောကန်ကရွာသားတွေကကျွန်တော်တို့ရွာသားတွေကိုသူတို့ကအင်တိုင်းပဲလက်ကျွေးတာလဲတင်မှ200တန်200 300တန်300အိတ်ဒီပဲကျွေးတော့ကြတာပေါ့
ကန်တော်ကြီးမျိုးကစေပြေဒုက္ခသည်စခန်းမှာပြီးခဲ့တဲ့နိုဝင်ဘာလလောက်ခရဲကစဉ်းင်းကျေးရွာအုပ်စုကဒေသခံ900လောက်ထွက်ပြေးခိုလုံနေကြတာပါကန်တော်ကြီးဒုက္ခသည်စခန်းမှာစေပြေဒုက္ခသည်တွေများနေပြီးတော့စားနပ်ရိက္ခာနဲ့နေရာထိုင်ခင်းလိုအပ်မှုတွေရှိနေတယ်လို့စခန်းတာဝန်ရှိသူကိုသိန်းဝင်းကပြောပါတယ
်အခုကတော့ကျွန်တော်တို့ဒုက္ခသည်စခန်းကတော့နင်းနေများပါလာတယ်လူကလူကြီးကများလာတော့နင်းနေဒီစားနပ်ရိက္ခာတွေငါးလျှောက်တွေပါတွေအကုန်လုံးကအခက်အခဲတွေရှိနေတယ်တောင်တွေအဲ့လိုဒီမှာကလောလောဆယ်ကတော့အဆောင်တွေပါတွေမရှိဘူးပေါ့ကန်သက်တွေပါတွေနဲ့အဲ့လိုမိုးပြီးတော့ကျွန်တော်တို့ထားတာရှိတယ
်ဒီနေ့ရောက်ရှိလာသူတွေကိုစည်ရင်ပြုစုနေစေဖြစ်ပြီးတော့လူကြီးအတိအကျမသိရသေးဘူးလို့ပြောပါတယ်ကန်တော်ကြီးစေပေဒုက္ခသည်စခန်းကိုအစိုးရကူညီထောက်ပံ့မှုမရှိကြောင်းဦးသိန်းဝင်းကပြောပါတယ်အကူအညီလိုအပ်နေတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ကူညီလိုပေမဲ့ပြည်내အစိုးရကခွင့်ပြုချက်မပေးတဲ့အတွက်ကူညီဖို့မလွယ်ဘူးလို့မင်းပြမျိုးနဲ့ပရဟိတအဖွဲ့ကကိုအန်းသားကြီးကပြောပါတယ်
ကျွန်တော်တို့ကကူညီပေးသွားချင်တယ်စိတ်လေးရှိတယ်ကူညီပေးနိုင်တဲ့အရေးချင်းလေးရှိတယ်ဒါပေမဲ့ကျွန်တော်ဘက်မှာဆန်တွေယူတော့လို့မရဘူးတားနေတော့မဆိုတော့လမ်းမှာအစ်စ်စ်လေးများတယ်ပလင်းနေတော့မဆိုတော့သူတို့ကခွင့်ပြုချက်တင်ရတယ်အခက်အခဲတွေကြောင့်ကျွန်တော်တို့ကသွားချင်နေနေရကိုသွားလို့မရဘူးဖြစ်နေတယ်ဆိုရဘွေကတားတယ်တကယ်တမ်းခွင့်ပြုချက်တော့ဘာလို့မပါလို့ကြီးတယ်သူတို့တကယ်မသွားဘူးပြန်ခိုင်းတယ်အဲ့အခက်အခဲကြောင့်ကျွန်တော်တို့ကမသွားဖြစ်တာခင်ဗျာ
တမတော်အနေနဲ့ကတော့ပြည်내အစိုးရရဲ့ခွင့်ပြုချက်နဲ့သာလာရောက်မယ်ဆိုရင်အဖွဲ့အစည်းအကုန်လုံးကိုတွားလွှာခွင့်ပြုသွားမှာဖြစ်တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးဘုံမူကြီးဝင်းစောဦးကပြောပါရယ်စေဘေးဒုက္ခသည်တွေအကူအညီလိုအပ်နေတာနဲ့ပတ်သက်ပြီးတော့ရခိုင်ပြည်내အစိုးရအဖွဲ့စီပင်ဝင်းကြီးဦးဝင်းမြင့်ကို RFA ကဆက်သွယ်မေးမြန်းရမှာအခုလိုဖြစ်ကြပါရယ
်ဟိုရုပ်တရက်ကြီးရောက်လာတဲ့အချိန်မှာတော့တခါလေးနေပြီးတော့အစင်းနဲ့ဒီနေ့ဒီတူရောက်လာမယ်လို့တော့မသိတဲ့အခါတော့အစင်းနဲ့တော့ခြိကောင်းရှိမယ်မဟုတ်ဘူးလေဒါပေမဲ့ကျွန်တော်တို့သိတဲ့အချိန်မှာတော့အချိန်နဲ့တပြင်းကြီးလိုက်ပြီးတော့လုပ်ပေးပါရယ်ဆိုင်ရခါကိုသဆိုင်ရဟုတ်ရှိဖယ်နေဆွေးနွေးနှိမ့်နိုင်ပြီးတော့မှဒီကခွင့်ပြုပြမှာတော်လို့ရမယ်အဲ့ဒါတွေကတော့လေဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဆိုင်ရခါကကျွန်တော်တို့ကနေပြီးတော့ဒီကလည်းပံ့ပိုးနေရတဲ့ချီတဲ့အခါကျတော့လေ
ကျန်အောင်ကြီးဒုက္ခတဲ့စခန်းကိုပြီးခဲ့တဲ့ဇူလိုင်လလောက်ခဲကစတင်ဖွင့်လှစ်ခဲ့တာဖြစ်တယ်လို့သိရပါတယ်။ယာယီကယ်ဆယ်ရေးစခန်းဖွင့်လှစ်စဉ်ကလူဦးရေ1800လောက်ရှိခဲ့ပြီးတော့နောက်ပိုင်းမှာဒုက္ခတဲ့တွေကနီးစပ်ရာဆွေမျိုးတွေစီကိုတွားရောက်နေထိုင်ကြသူတွေရှိသလိုကျန်အောင်ကြီးမြို့ပေါ်မှာပဲအိမ်ငှားနေထိုင်ကြသူတွေရှိတာကြောင့်လက်ရှိမှာဒုက္ခတဲ့1200လောက်သာကျန်ရှိတော့တယ်လို့သိရပါတယ်။ရခိုင်ပြည်နယ်မှာတက်မတော်နဲ့အေအေတို့တိုက်ပွဲတွေဖြစ်ပွားနေတာတစ်နှစ်ကျော်ကြာမြင့်လာပြီဖြစ်တဲ့အတွက်ကြောင့်မို့လို့နေရက်စွန်ခွာထွက်ပြေးနေရတဲ့ဒေသခံ3000နီးပါးရှိနေပြီလို့ရပ်ဖက်ဖွဲ့အစည်းအဝေးကသိရပါတယ်။ကျွန်မဝေယမိုးမြင့်ပါ